မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုစလဲမစ်ယန်ဟီလီဟာ၃ရက်ကြာသူ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဒီကနေ့မှာတော့ကော့ဆက်စ်ဘဇားမှာရှိတဲ့တခြားရိုဟင်ဂျာဒုက္ခသည်စခန်းတွေကိုထပ်မံသွားရောက်ဖို့ရှိတယ်လို့အဲ့ဒီဟာဒေသခံအာဏာပိုင်တွေပြီးတော့ဒေသဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေအပြင်နိုင်ငံတကာ NGO တွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်မနေ့ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ကတော့ Cossus Bazar ဒေသကအသစ်ဆောက်လုပ်ထားတဲ့ Rohingya ဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကပူးတွဲအတွင်းဝန်ဘာကီဘီလာနဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကတာဝန်ရှိသူတွေနဲ့တွားရောက်ခဲ့ပြီးတော့၃နိုင်ကြာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။လက်တလောအဲ့ဒီဒုက္ခသည်စခန်းမှာ Rohingya 9000လောက်ခုံလုံနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသမှာအောက်တိုဘာလ9ရက်နေ့ကနေကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေလုံခြုံရေးရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခဲ့ကြတဲ့ဆိုတဲ့ရိုဟင်ဂျာမွတ်စလင်9000နီးပါးရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်ဒီအခြေအနေတွေကိုကိုယ်တိုင်စုံစမ်းလေ့လာဖို့မစ္စစ်ယန်ဟီလီတွားရောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဒီခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်